ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။VOA American အတန်းကနေပြီးတော့တန်လှန့်တင်ဆက်နေတာပါ။ COVID ကာယရောဂါအခြေအနေအကန့်အသတ်တွေကြောင့်ကျွန်တော်တို့ရဲ့တန်လှန့်အစီအစဉ်တွေပြောင်းလဲတင်ဆက်နေပါတယ်။ပုံမှန်တင်ဆက်နေကြစနေညပိုင်းဒဲလီလိုက်အစီအစဉ်နေရာမှာစနေညနိုင်ငံရေးဆွေးနွေးပွဲနဲ့အစားထိုးတင်ဆက်ပေးပါမယ်။ဒီတစ်ပတ်ထဲမှာတော့ဒီလာမယ့်ရွေးကောက်ပွဲမှာမဲပေးရေးမပေးရေးဆိုတဲ့ online ပေါ်ကညှဉ်းခုံပြောဆိုမှုတွေနဲ့ပတ်သက်လို့ဆွေးနွေးတင်ဆက်မှာဖြစ်ပါတယ်။ဒင်းစာဆရာကိုစိန်ဝင်းနဲ့ Novo Community ကကိုထွန်းလင်းထက်တို့ကိုဆက်သွယ်မေးမြန်းထားပါတယ်။ကျွန်တော်တားညဦးပါ။ခုလာမယ့်ရွေးကောက်ပွဲအတွက်မှာမဲသွားမပေးရဘူးဆိုတဲ့ Novo Community ဆိုတဲ့ online အဖွဲ့ပေါ်လာခဲ့တဲ့နောက်မဲမပေးဘူးဆိုတဲ့အပေါ်မှာအပြန်အလှန်ဝေဖန်ပြောဆိုတာတွေအတော်လေးကြီးရထားခဲ့ပါတယ်။မဲမပေးတာဟာရွေးကောက်ပွဲစနစ်ကိုမယုံကြည်တာဒီမိုကရေစီကိုမယုံကြည်တာဆိုပြီးတော့ဝေဖန်ချက်ကြီးရှိတယ်လို့ပဲအနာရ NLD ပါတီမဲမရအောင်လို့အဖွဲ့တစ်ခုခုကနေပြီးတော့နောက်ခွဲကနေလှုပ်ရှားနေတာဆိုတဲ့တန်တရားတွေလည်းရှိနေကြပါတယ်။ဒါကြောင့်မလို့အရင်ဆုံးတော့ဒီ Novo Community ဆိုတဲ့ online အစုလေးကိုထူထောင်သူတွေတဲကတူဦးဖြစ်တဲ့ကိုထွန်းလင်းထက်ကိုကျွန်တော်သူ့ရဲ့အမြင်အရင်မေးကြည့်ပါမယ်။ကိုထွန်းလင်းထက်ရဲ့အရင်ဆုံးတော့ဒီကိုထွန်းလင်းထက်တို့ရဲ့ Novo မဲမပီးဆိုတဲ့စဉ်းစားချက်အဲ့ဒါလေးကိုအရင်ရှင်းပြပေးပါလားဗျ။
အရင်ဆုံးတော့နားလည်ဖို့လေးနဲ့လွဲနာလွဲနေရလေးလို့ကျွန်တော်ဖြေရှင်းနေတာပေါ့နော်။ဟိုစပြီးတော့ကျွန်တော်ဟိုဇူလိုင်9ရက်နေ့မှာအစပြီးလုပ်တယ်ပေါ့နော်ဒီကားကတော့ကျွန်တော်ကမဲပေးဖို့မလုံးစော်ဘူးဒါပေမဲ့ဒီမဲမပေးဖို့စောပြတ်ထားတဲ့ကျွန်တော်မြန်မာနိုင်ငံသားတွေဟိုခွဲခြားဆက်ဆံခံရတာမျိုးဟိုဒါအမုန်းစကားတွေတိုက်ခတ်ခံရတာမရှိရင်ကျွန်တော်နိုင်ငံသားအချင်းချင်းဖိမဖို့ဆိုပြီးတော့မရှိရပြီးတော့မှကျွန်တော်တို့ကဒီ Novo Community ဆိုတာမျိုးကျွန်တော်စမိတာပေါ့ဟိုအဓိကရည်ရတာကတော့ကျွန်တော်ဒီ Novo ဟိုမဲမပေးဖို့စုံပြတ်လိုက်မိတဲ့အတွက်ဒီဟိုဟိုခွဲခြားဆက်ဆံခံရတာတွေဟိုဘုံစကားပြောခံရတာတွေရှိရင်ဟိုကျွန်တော်ဒီဟိုကနိုင်ငံသားအချင်းချင်းကိုညီဖိမအစားနာတဲ့ရည်ရွယ်ချက်တွေပါပဲအားကြီးတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ခွဲခြားဆက်ဆံခံရရဲဆိုတဲ့သဘောကဘယ်လိုမျိုးလဲခင်ဗ
ျဟုတ်ခွဲခြားဆက်ဆံခံရရဲဆိုတာကတော့ကျွန်တော်ဒီမဲမပေးခြင်းကိုဆုံးဖြတ်လိုက်တာကဒီလွတ်လပ်တဲ့ရွေးချယ်မှုတစ်ခုမဟုတ်ဘဲနဲ့ဟိုအမှားတစ်ခုကျွန်းလိုက်တာမျိုးနောက်ပြီးနိုင်ငံသားကိုနေမထိုက်တန်တော့ဒါမျိုးနောက်ပြီးတော့အစိုးရကဝေဖန်ဝင်မရှိတော့ဒီလိုမျိုးနောက်ပြီးတော့ကျွန်တော်ဒီဘယ်လိုခေါ်မလဲစဉ်းစားဉာဏ်တိမ်တဲ့လူတွေအဖြစ်ပြောဆိုခံရတာပြီးနောက်တစ်ခုကကျွန်တော်ဒီမဟုတ်မဟုတ်ကျွန်တော်ဟိုဖွဲ့စည်းနဲ့ပေးစာဒီဖွဲ့စည်းနဲ့ပေးစာအဲ့လိုမျိုးဟိုပေးစာဆွဆွဲခံရတာမျိုးဆိုလိုတာပါခင်ဗျာ
ဟုတ်ကဲ့အခုလေ online ပေါ်မှာကျွန်တော်သတိထားမိတာဒီ Novo နဲ့ပတ်သက်လို့အဲ့လိုပြောဆိုနေကြတာတွေဝေဖန်နေကြတယ်ဒီတော်များအပြန်လာတွေ့ပါတယ်ခင်ဗျာအဲ့တော့ကောထွန်းလင်းထက်တို့ခုနကပြောတာက Novo မပေးချင်တဲ့လူတွေကိုယ့်အကူစူးစီးတဲ့သဘောမျိုးပဲတက်တက်စီယုံဖို့ရရှိပါလား။ဥမာမဲမသွမ်းပေးမပေးကြဘူးဆိုတော့စီယုံလှူရှာမှုလုပ်ဖို့ရရှိပါလား
။အဲလုံးဝလုံးမမဟုတ်ပါဘူးခင်ဗျာ။နောက်ပြီးကျတော့ဟိုမလုံးယုံနေမှာကဟိုကျွန်တော်စိတ်မကောင်းဖြစ်မိပါတယ်။ဟိုကျွန်တော်တို့ကြောင့်မပေးမဲ့လူတွေစိတ်နောက်ဆက်ဖြစ်မယ်ဆိုရင်ကျွန်တော်တောင်းပန်ပါတယ်ခင်ဗျာ။
ဟုတ်ကဲ့အဲ့တော့ကိုထွန်းလင်းထက်တို့ကအဓိကတော့မဲမပေးမဲ့လူတွေအချင်းချင်း community ဖွဲ့တဲ့သဘောပဲဆိုလိုတာက
ဟုတ်ပါခင်ဗျာဟို sorry မမပေးဟိုအခက်ဆက်ဆံခံရတာတွေအမုန်းစကားတွေတိုက်ခတ်ခံရတာမျိုးရှိရင်ကျွန်တော်တို့ကဟိုကုညီပေးမတဲ့သဘောမျိုးပါခင်ဗျာ
အဲ့တော့ခုနကကိုထွန်းလင်းထက်တို့ကရွေးကောက်ပွဲသွားမင်းမပေးကြဘူးအတွက်လောက်ကြတာပေါ့နော် no vote ပေါ့ဒါပေမဲ့ခုနကတခြားရွေးချယ်စရာမရှိလို့လားဥမာဆိုရင် vote no လို့ဟာမျိုးပေါ့နော်သွားပဲပေးမယ်ဒါပေမဲ့ကိုပေးဘယ်သူမှမင်းမပေးဘူးဆိုတဲ့ဟာမျိုးပေါ့ဟိုပေးမယ်ဖြစ်အောင်လုပ်တဲ့သဘောဖြစ်တခြားရွေးချယ်စရာမရှိတော့လို့လား
โอเคရွေးချယ်တာရှိချင်းမရှိချင်းဆိုရတယ်ကျွန်တော်တို့ကဟိုစိတ်ပြတ်သွားတဲ့သဘောပါပဲခင်ဗျာစိတ်ပြတ်ရတဲ့အဓိကအကြောင်းရင်းကတော့ပထမအကြောင်းရင်းကတော့ကျွန်တော်တို့ဒီလက်ရှိနိုင်ငံရေးခင်းချက်ကဒီကျွန်တော်တို့ဒီအမုန်းတရားတွေပေါ်အခြေခံနေတယ်ဟိုတစ်ဖက်နဲ့တစ်ဖက်ဘက်ပေါ်အခြေခံနေပြီးတော့မှဟိုနိုင်ငံတော်ကိုဆိုတာထက် နိုင်ငံရေးမြောက်ထမှုပေါ်မှာအခြေခံနေကြတဲ့နိုင်ငံရေးအခင်းကျိုးကိုကျွန်တော်တို့ကဟိုစိတ်ပြက်တာစိတ်ပြက်တာပါလေဒါကတော့ကျွန်တော်တို့တက်ဟိုတခြားဟိုတူးချင်းစီတော့ဟိုမတူညီဖြစ်ပါတယ်မဲ့ကျွန်တော်နောက်တစ်ခုကျွန်တော်ဒီနောက်တစ်ခုကပါလဲဆိုတော့ကျွန်တော်ဒီပြီးခဲ့တဲ့9နှစ်မှာကျွန်တော်နိုင်ငံရေးတိုင်းရင်းသားစည်းလုံးညီညွတ်မှုကဟိုစီးကြတာပြိုကွဲလာတယ်ဟိုအချိန်မှအဖြစ်ဖြစ်ဟိုအချိန်မှအဖြစ်ဖြစ်ဒီပြားမှအဖြစ်မွန်မှအဖြစ်ဆိုတော့တိစ္ဆာပြိုကွဲလာတာနဲ့ပတ်သက်ပြီးကျွန်တော်ပြောစရာအချက်တစ်ချက်ရှိတယ်ဗျာပရမတ်ချက်ကဟိုအဲ့လိုပြိုကွဲမှာကိုကျွန်တော်အရန်စိုးရင်လေဒုတိယချက်ကပါတယ်ဆိုတော့အဲ့လိုပြိုကွဲအောင်လှုပ်ချင်းမလှုပ်ချင်းနဲ့ပတ်သက်ပြီးတော့မှကျွန်တော်မှကျွန်တော်ဗမာပါတော့ဟိုကျွန်တော်တို့ဗမာကလည်းတာဝန်ရှိရလို့တစ်ဖက်မှာဆန့်သားလာတယ်အဲ့ကြောင့်ဟိုနောက်တက်မဲ့ဆိုတာကကျွန်တော်တို့ဒီတိုင်းသားစီလုံးညီမှုကိုတက်ပြီးပြိုကွဲအောင်လှုပ်တာလို့ဟိုဖြစ်လာမယ်လို့ကျွန်တော်စိတ်ထဲမှာခံစားရတယ်ဗောနောဟိုခံစားရတာနဲ့ပတ်သက်ပြီးတော့မှဟိုကျွန်တော်တို့ဟိုအစ်မဟိုခလန်းလန်းလေးပဲနေလိုက်ချင်တော့တယ်ဆိုတော့ခံစားမှုမျိုးဖြစ်မိရကျွန်တော်တို့ဘာမှလည်းမပြောင်းလဲနိုင်ဘူးကျွန်တော်မှရွေးဟိုကိုသားပြောသလိုမျိုးရွေးချက်စာတစ်ခုရှိလားလို့မေးတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဟိုရွေးချက်စာလည်းမရှိဘူးကျွန်တော်ဘာမှလည်းမလုံးနိုင်တဲ့တော့ကျွန်တော်ဟိုခလန်းလန်းလေးပဲကျွန်တော်နေလိုက်ချင်တော့တယ်အဲ့လိုမျိုးဖြစ်တာပ
ါ Novo Community ကကိုထုံးလင်းထက်ဖြစ်ပါတယ်သူတို့ပြောရဆိုရင်တော့သူတို့ဟာလှုပ်ရှားရေးအဖွဲ့မဟုတ်ပါဘူးတဲ့သူတို့အနေနဲ့ဒီစိတ်တူသဘောတူလူချင်းချင်းစုဖွဲ့ထားတဲ့သဘောလို့ဆိုပါတယ်ဒါပေမဲ့လည်းမြန်မာအွန်လိုင်းတွေပေါ်မှာတော့မဲမဲပီးရေလှူရှားမှုဆိုတာကတော့အတော်လေးညံ့နေပါတယ်အတော်လေးကြည့်ရထားနေပါတယ်သင်းစားဆရာကိုစိန်ဝင်းကိုဒါနဲ့ပတ်သက်လို့မေးချင်ပါတယ်အခုလို့မဲမဲပီးရေပြောဆိုလှူရှားလာတာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဗျဒီအခြေအနေကလည်းဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုသူအရင်ဆုံးသုံးသပ်ပြပါလား
ဒီမိုကရေစီရွေးကောက်ပွဲမဲပေးခွင့်ထားရှိတာတိတ်တော့မကြသေးဘူးတကယ်ဟိုမှာအာလို့မြန်မာပြားစောပိုင်းမှာပဲရှိနေသေးတယ်ပေါ့နော်အဲ့လိုပါနေအခုမဲသွားမထဲနဲ့ဟဲ့လား notebook ဆိုတဲ့အတန်ကြားလာတာကြားလာတယ်ကျွန်တော်နားလာတော့ကိုမဲပေးရမယ်ကိုစလေလောင်းနေတယ်မှာကိုကြိုက်နှစ်တက်တဲ့ကိုရွေးချယ်လောက်တဲ့ကိုစလေလောင်းနေတယောက်မှမပါဘူးဆိုတဲ့အမြင်အယူအဆပေါ့နော်အဲ့တော့ငါတို့သွားပေးလေမထူးပါဘူးပေါ့ဟဲ့လားလူများစုကြိုက်တာတစ်မျိုးငါတို့ကြိုက်တာတစ်မျိုးအဲ့တော့ငါတို့ဘာလို့သွားပြီးမှလဲဆိုတဲ့အမြင်နဲ့မပြီးပဲနေတာကောင်းတယ်ဆိုတဲ့ဟာဒါကသူတို့အဲ့လိုပေါ်လာတယ်လို့ကျွန်တော်ထင်တယ်သို့တော့ကျွန်တော်ရဲ့အယူအဆကဒီချက်ကကျမ်းမာတဲ့ဒီမိုကရေစီကိုတည်ဆောက်ဖို့အတွက်ကနိုင်ငံသားတိုင်းက active participation မဟုတ်တကြွတဲ့ပါဝင်ဆောင်ရွက်မှုတွေလုပ်ဖို့အပါတယ်နော်မဲပီးတဲ့မဲပီးခြင်းရဲ့ဟာကိုပြုမှုကိုလိုအပ်ပါတယ်မှတ်ပါတယ်ဒီလိုအခြေအနေမျိုးမှာဟောတခါလေးကြာရင်ဟိုစိတ်ပြက်တဲ့ဟာဖြစ်တာပေါ့နော်ဒါတော့မှကျွန်တော်တို့ဒီရွေးကောက်ပွဲဆိုတာကဟို American သမ္မတရွေးကောက်ပွဲလို့ဟိုပြောရင် American သမ္မတရွေးကောက်ပွဲက360မှာအာကိုယ့်ရဲ့မဲကဟိုကိုယ့်ကမဲဆန္ဒတစ်ခုဆိုတော့360မှာဖြစ်နိုင်ကြမ်းကအခုလက်ရှိတာကျွန်တော်တို့ကပေါင်းဆက်စနစ်ပေါင်းဆက်စနစ်ဖြစ်တဲ့အခါကျတော့ကိုယ်စလေလောင်းနေဟိုမြေအကူစလေလောင်းနေရမှာသမရပြတင်မောင်းရတာဟာလာဒီဒီနိုင်ငံတော်တိုင်းမင်းကတင်ပြရတာစသဖြင့်အဲ့ဒါမျိုးဖြစ်တဲ့အခါကျတော့ဖြစ်နိုင်ကြမ်းကအရင်မြင်ပါတယ်ကိုယ့်ရဲ့မဲဆန္ဒရဲ့ထိရောက်မှုအဲ့ဒီအခါကျတော့ကိုကဘာဖြစ်လို့မတိုးစားမှာလဲเนาะဟဲ့လားအဲ့တော့မဲပေးခြင်းအပြင်ကိုယ်တိုင်ရဲ့ကြိုက်နှစ်တဲ့အချူတွေကိုဖြစ်စေခြင်းနဲ့အကြောင်းအရာတွေကိုဖြစ်စေခြင်းနဲ့လူတွေကိုပေးလို့ရတယ်။ဟုတ်ပြီ။ဒါတော့ဒီမဲမပေးနဲ့စိတ်ပြက်တဲ့လူတွေစိတ်ပြက်တဲ့လူတွေအဲသူတို့ပြောသလိုပေါ့ဟာကျွန်တော်တို့ပေးခြင်းစရာတစ်ခုမှမဘူးအမုန်းတရားတွေနဲ့ပဲပြောနေကြတယ်။အဲ့လိုမျိုးအခါမှာကျွန်တော်မှအဲ့ဒါအတွက်ဖြည့်ရှင်ချက်ရှိပါတယ်။ဒါမြန်မာပြည်မဟုတ်ပါဘူးတခြားသောနိုင်ငံတွေမှာလည်းပြီးပါတယ်။အဲ့ဒါကဘာလဲဆိုတော့မဲတော့သွားထည့်သို့တော့ခင်ဗျားကမဲမှာဟေ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တိုက်နှစ်တက်တဲ့ကိုယ်စလဲလောင်းမတွေ့ပါဒီထားခဲ့လို့ရပါကျွန်တော်တိုက်နှစ်တက်တဲ့အမတ်လောင်းမတွေ့ပါစသဖြင့်သူကပေးထားခဲ့ခြင်းအားဖြင့်ကိုယ့်ရဲ့စန္ဒာကိုသိပါသိစီဘာသာမဲမပြီးဘူးဆိုတာပြဆက်ဟိုပြောရရင်တော့စန္ဒာပြခြင်းတမျိုးပဲအဲဒါပေမဲ့ကမဲမပီးတာဘ ဘာလို့သွားပြီးတော့အားပေးလဲဆိုတော့ဒီမိုကရေစီကိုဆုပ်ယူသွားပြီဒီတိုင်းမဟုတ်အာသူတို့ကသူတို့ဘာပဲလုပ်လို့ငါတော့အိမ်မှာပဲအိမ်နေမယ်အဲဘာဟိုငါရဲ့ငါလုံးဆရာအကြောင်းတခုမှမရှိဘူးအဲ့ဒါလို့နေမဲ့စာကိုယ့်ရဲ့ဆန္ဒကိုထုတ်ဖော်ခြင်းအားဖြင့်နောက်မှာအပြောင်းအလဲတွေကိုပို့ပြီးတော့ဖြစ်လာနိုင်ပြပါတယ်အဲ့တော့မဲတော့ပွားထဲဖို့လိုအပ်ပါတယ်လို့ကျွန်တော်ကတော့အဲ့လိုပြောချင်ပါတယ
်ဒီမိုကရေစီလိုရွေးကောက်ပွဲလိုဆိုတာကမတူညီတာတွေ၊ကွဲပြားချက်တွေဒါတွေကိုရှောင်လို့မရပါဘူးပေါ်လာမှာပါသူနိုင်မှုကိုနိုင်မှုအပြန်အလှန်ဝေဖန်ပြစ်တင်တာတွေလည်းရှိမှာပါပဲဒီညမှာကိုထွန်းလင်းထက်ကိုမေးချင်ပါတယ်ဒီလိုမျိုးအပြန်အလှန်ဝေဖန်ထောက်ပြပြောဆိုတာတွေကိုလက်မခံနိုင်တာလားဒါမှမဟုတ်တကယ်ပဲဒီပါတီအချင်းချင်းဝေဖန်နေတာတွေကအပြုသဘောထက်သူတို့အချင်းချင်းတိုက်ခိုက်နေကြတယ်အပြတ်သဘောဖြစ်စီတယ်လို့ယူဆလို့လားဗျဘာကြောင့်မလို့အခုလိုမျိုးနိုင်ငံရေးရမတူညီတာတွေအပြန်အလှန်ပြောတာတွေကိုလက်မခံကြတာလဲဒီကိုထွန်းလင်းထက်တို့ကဒီမိုကရေစီအလေးထားနဲ့ပတ်သက်လို့ဘယ်လိုယူဆလဲဗ
ျဟုတ်ကဲ့မအဲ့ဒီပေါ်ကျွန်တော်လုံးဝသဘောတူပါခင်ဗျကျွန်တော်ပြောတဲ့ဒီအမုန်းစကားပေါ်မှာအခြေခံတာ sorry ဟာအမုန်းတရားပေါ်မှာအခြေခံတာတွေဘက်ပေါ်အခြေခံတယ်ဆိုတာကျွန်တော်တို့ရွေးကောက်ပွဲကာလကိုပြောတာဆိုလိုတာမဟုတ်ပါဘူးခင်ဗျကျွန်တော်ဒီဟိုပီငါနဲ့ပြည်ဟိုဒီနိုင်ငံရေးအချင်းချင်းကာလကိုခြုံပြီးပြောတာပါခင်ဗျာဒီရွေးကောက်ပွဲကာလပေါ်မှာတော့ဟိုဒီဘေးဖြစ်တာတွေကိုကျွန်တော်တို့ဒီဟိုမတူညီတာတွေကိုတော့ပြန်လည်အဲ့လိုမျိုးအနိုင်ရဖို့ကြိုးစားကျွန်တော်တို့ပြေဝနားရပါတယ်ခင်ဗျာ
โอเคအဲ့တော့ကိုထွန်းလင်းတက်ကနိုင်ငံရေးအချင်းချင်းပေါ်ကူစိတ်ပြတ်သွားရဆိုတော့သဘောပြေပေါ့အဲ့တော့ရွေးကောက်ပွဲနဲ့ပတ်သက်လို့ကောကိုထွန်းလင်းတက်ကဘယ်လိုမြင်လဲဘယ်လိုယူဆထားလဲ
ဟိုရွေးကောက်ပွဲနဲ့ပတ်သက်ပြီးကျွန်တော်အကောင်းမြင်ပါတယ်ခင်ဗျာဟိုတော့အဲကျွန်တော်အနေနဲ့ဒီမဲမပေးဝါရကိုထူထောင်နေတာမျိုးလဲမဟုတ်ပါဘူးခင်ဗျကျွန်တော်ဟိုလက်ရှိအချိန်မှာကဘယ်လိုလဲဆိုတော့ဒီစီကြောင်းအတီတခုစနေတယ်အချိန်မှာမိုက်တိုက်တွေတိုက်တွေပဲမျောပါလာသေးတယ်အနေထားဖြစ်နေတယ်နောက်ပြီးကျတော့ရေမကြည်သေးဘူးပေါ့ကွာရေကြည်တဲ့အချိန်မှာကျွန်တော်တို့မဲပေးမှာပေါ့နော်နောက်တစ်ခုကျတော့ကျွန်တော်တို့ခံစားရတာဗာလဲဆိုတော့ကျတော့ဒီပတ်စံအတူတွေနဲ့စောနေတဲ့ကစားပိုင်းတွေကိုကျွန်တော်တို့ပတ်စံအစ်စ်နဲ့ဝင်မစော့ကျင်သေးဘူးလို့ကျွန်တော်တို့ခံစားရတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ကျွန်တော်ဒီဟိုမုံတရားရင်နဲ့ပြိုင်ဆိုင်နေတဲ့ဂျားတွေကိုကျွန်တော်ဝင်မတိုးကျင်ဘူး။ဟိုကျွန်တော်တို့သူတေးကြတယ်ဟိုမုံတရားတွေကြောင့်ကောင်းတဲ့အပြောင်းလဲဘက်ကိုရောက်လာမယ်လို့ကျွန်တော်တို့မခံစားရသေးဘူးပေါ့နော်။ဟို
ဒါကတော့မဲသွားမပြေးချင်ဘူးဆိုတော့ကိုထွန်းလက်ထက်တူရဲ့စိုးရင်ချက်တွေခံစားချက်အမြင်တွေဖြစ်ပါတယ်။ကျွန်တော်နားလဲတော့သူတို့အနေနဲ့လက်တလုံးနိုင်ငံရေးခင်းချင်းကိုမချိနဲ့ဘူးလက်မခံနိုင်ဘူး။ဒါပေမဲ့အပြောင်းလဲလဲသူတို့ဘက်ကသူတို့အနေနဲ့ပေါ့မလုံနိုင်ဘူးဒီအတွက်နိုင်ငံကြီးကနေပြီးတော့ခက်ခွာခွာနေမယ်ဆိုတဲ့သဘောတော့ဖြစ်နေပါတယ်ကိုစိန်ဝင်းဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲခင်ဗျာဗာများတုံ့ပြန်ပြောချင်ပါလေ
ဒီမဲပေးဖို့ပါလိုအပ်ပါတယ်เนาะမဲပေးခြင်းအားဖြင့်ကိုလိုချင်တဲ့အကြောင်းအရာတွေဥပမာအားဖြင့်လာလုံးလာတာတိုးမလားအနေဆုံးလာတာတိုးစေချင်တာလားမြို့မြိုင်းမိုင်းနေပေါ်ထုတ်ချေစေချင်တာလားကြောင်းစရာတွေပူတိုးစေချင်တာစသဖြင့်အဲဟိုကနေပြီးတော့ကိုယ့်ရဲ့အသံကိုကိုယ်ဆန္ဒကိုသူအများသိအောင်ပို့ပြီးတော့reach လုပ်လို့ရတာပေါ့ပို့ပြီးတော့ကြည်ကြည်လောင်လောင်ဟိုအသံတွေထွက်လာအောင်လုပ်လို့ရနိုင်ပါတယ်မပေးချင်တဲ့လူငယ်တွေရှိကြပေမဲ့ကျွန်တော်တော့အဲ့ဒါကိုအာမပေးဘူးပါဖြစ်လို့လဲဆိုတော့မဲသွားမပေးဘူးဆိုတဲ့ဟိုကသူကရှုံးပေးလိုက်ပြီးသားဖြစ်သွားတယ်မဲသွားမပေးဘူးဆိုတဲ့ဟိုကသူကမဲပေးတဲ့စနစ်ကိုမယုံကြည်တာဖြစ်သွားတယ်ဒီမိုကရေစီကိုမယုံကြည်တာဖြစ်သွားဒီမိုကရေစီရဲ့လက်ပေးခြင်းတစ်ခုတည်းကတော့ဒီမိုကရေစီမဟုတ်ဘူးသို့တော့ဒီမိုကရေစီရဲ့ကျန်အင်လက္ခဏာတွေမှာမဲပေးတာဟာကအချက်ကြီးတစ်ချက်အနေနဲ့ပါပါတယ်ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ပဲဖြစ်ဖြစ်ဟလာဒီတပါတီအာဏာရှင်စနစ်ပဲဖြစ်ဖြစ်မဲတွေအတူရည်တာတွေမလူကြည်ငဲလို့ဟိုဒီကနေပြီးတော့တောင်းဆိုမှုတွေအစ်စ်တွေဟဲ့တို့မဲပေးခွင့်ရအောင်လုပ်ကြမယ်လုပ်ကြမယ်ဆိုတော့နိုင်ငံရေးစနစ်တွေပေါ်ပြီးကမှဘာဖြစ်လို့ဟိုမဲမပေးတာလဲပေါ့နော်အဲ့တော့မဲပေးဖို့ကတော့လိုအပ်ပါတယ်မဲမထည့်စေတဲ့အလေးချင်းကိုဟိုမပေးစေချင်ဘူးဘယ် no no book campaign ဆိုတာကိုကျွန်တော်တော့သဘောမကျပါဘူ
းဟုတ်ကဲ့ဒါပေမဲ့ကျွန်တော်တခုကိုစိန်ကိုမေးချင်တာကတချို့အယူအဆတွေရှိပါလေရွေးကောက်ပွဲမှာမဲမပေးခွင့်ရလေကိုယ့်ရဲ့အခွင့်အရေးတစ်ခုအနေနဲ့သုံးနှုန်းလာပြီးတော့ပြောဆိုတာရှိပါတယ်ဒါကအချို့နိုင်ငံကြီးတွေမှာဆိုရှင်ပြောမယ်ဆိုရင်နိုင်ငံကြီးတွေမှာဆိုတချို့မဲကိုတော့မပေးတဲ့လူတွေတော်များများရှိပါတယ်ဒါနဲ့ပတ်သက်လို့ဟော
ဟုတ်ပါတယ်အဲ့ဒီလိုမျိုးဟိုဆွေးနွေးချက်တွေရှိပါတယ်အဲဒါကလည်း right တစ်ခုအနေနဲ့ပေါ့ဒါပေမဲ့ကျွန်တော်အဲ့ဒါကို ဟို right တခုလို့လက်မခံဘူးကျွန်တော်ကတော့အဲ့ဒါကဘာလဲဆိုတော့ psychologically အရာ तू ကကိုယ့်ကိုယ်ကိုပဲဟိုစိတ်ဝင်စားတယ်ကိုယ့်အကြောင်းအရာကိုယ့်အတ္တကိုပဲဟိုစိတ်ဝင်စားတဲ့အဲဖြစ်ပျက်လို့ပဲမြင်ပါတယ်အဲကျွန်တော်တို့မဲထဲတာမှာအတ္တဟိုကခိုင်လုံတဲ့အယူဆတွေရှိပါတယ်မဲထဲတဲ့မှာအကြောင်းတရားတွေရှိပါတယ်တချို့ကတော့မဲထဲတဲ့နေရာမှာသူ့ရဲ့အလေးအထား तू ကလိုရိုးလုံးစင်မဲ့အဲလုတ်လိုက်တာအတိတ်တော့လေးလေးနက်နက်မထဲဟိုမစင်းသားလိုက်ဘူးတော့ဒါပေမဲ့တချို့ကကြတော့ဟောတခြားသူရဲ့ social pressure တခြားသူကနေဟေးမဲပြီးတာကောင်းတယ်ဒါကအာပြည်သူဟိုနိုင်ငံသားတယောက်ရဲ့တာဝန်သွားထည့်ဆိုလို့သွားဒါပေမဲ့တချို့ကကြတော့ကိုပေးကျင်တဲ့လူကရှုံးမယ်ဆိုတာသိတယ်တခါကြိုင်ကျွန်တော်တို့ယူကောက်ပွဲတွေမှာဒီကိုပေးလိုက်တဲ့လူရှုံးနိုင်တယ်ဆိုတာသိတယ်လူအများကြဲသွားကြိုက်နေတာကြီးကတမျိုးဆိုတာသိတယ်ဒါပေမဲ့ဟေ့ငါဆန္ဒနဲ့ငါပေးတာအဲ့ဘယ်တော့ခါမှနောက်မလာမရအောင်အဲ့လိုမဟုတ်ပဲနဲ့မဲမပေးလိုက်ပဲနဲ့ကြံနေပြီးတော့ तू ကအာမဲမပေးပဲနဲ့တူ तू ပြီးချင်တဲ့ရလက်မဟုတ်လို့ရှိရင်နောက်ကြရတယ်။အော်ငါပေးလိုက်ရင်ကျွန်တော်တို့မဲဒီပြန်ကြည့်တဲ့ခါကြလို့ကြည့်ရင်မဲတိုင်းမဲတိုင်းကအပြတ်တတ်မဟုတ်ပါဘူး။မဲဆန္ဒနယ်တွေမှာအာတချို့မဲဆန္ဒတွေနေမှာစေကနန်းပဲกว่าတယ်တချို့မဲဆန္ဒနေမှာယာကနန်းပဲกว่าတယ်အဲ့တော့ဒီမိုကရေစီမှာမဲပေးခြင်းဆိုတာကွန်မြူနယ်အပိုင်းဝိုင်းနဲ့လုပ်တာပါ individual မဟုတ်ပါဘူးတတိပုဂ္ဂလမဟုတ်ပါဘူးအဲကျွန်တော်တို့ကတတိပုဂ္ဂလတွေကနွားနို့ရေရောတဲ့ရေရောတဲ့ဆိုတဲ့ဇာလန်းလို့ပေါ့ငါတယောက်တည်းဒါလုတ်လိုက်လို့ဘာမှမဖြစ်သွားပါဘူးဆိုတဲ့ဟာတွင်းသူကတော့မဖြစ်ပါဘူးငါလိုလူတွေအများကြီးဖြစ်လာတယ်အဲ့တော့ကိုကတကယ်သာယုံကြည်မှုရှိတယ်ဆိုရင်ဟာဒီအခုနိုင်ငံရေးအခြေအနေကြီးကအပြောင်းလဲကိုမဖော်ဆောင်နိုင်ဘူးတကယ်တော့ပြည်သူတွေရဲ့လိုအပ်ချက်ကိုမပေးနိုင်ဘူးဆိုရင်မဲထည့်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကတော့ဟေ့ဒါပဲခင်ဗျားတို့ဒါတွေကို like လုပ်ပါဆိုတဲ့တင်စကားပါဖို့လိုအပ်ပါတယ
်ကိုထုံးလေးတက်ကူဒီညမှာကျွန်တော်နည်းနည်းမေးချင်ပါတယ်ကိုစေဝင်းပြောသားရာတွေလည်းကြားမိမယ်ထင်ပါတယ်တဲချာကမဲတပြားစုလို့ယူကောက်ပွဲရမဲတွေကိုလူတွေကတံမှုထားကြပါတယ်ဒါကနိုင်ငံသားတူဦးရဲ့တာဝန်လည်းဖြစ်တယ်လူဖွဲ့စည်းမှဒါတွေကိုမရှောင်သင့်ဘူးဆိုတဲ့အမြင်လည်းရှိကြပါတယ်ဒါနဲ့ပတ်သက်လို့ဘလို့တုံ့ပြန်ပြောချင်ပါလေဗျအ
ေးယူကောက်ပွဲအပေါ်မှာအစိုးမြင်တယ်အစိုးမြင်ဝါဒီတော့မဟုတ်ပါဘူးခင်ဗျကျွန်တော်ယူကောက်ပွဲကိုမဲမပေးရေးဝါဒတခုကိုထူထောင်နေတာထူထောင်တာမျိုးလည်းမဟုတ်ပါဘူးကျွန်တော်တို့ဒီသူကရေနောက်နေတဲ့အချိန်မျိုးလို့ကျွန်တော်တို့ကမဲဟောကရေးပါတယ်ကွာကျွန်တော်ကဟိုမပြီးမှာခင်ဗျာ
ကိုထုံးရင်ထက်ဘက်ကအတန်ကကြီးကြီးလေးလေးမရှိတာခွင့်လို့နားဆက်ပြီးပါခင်ဗျာကျွန်တော်ခုနောက်ဆုံးကိုစိန်ဝင်းကိုပဲမိကြပါတယ်ပြီးတဲ့2015ရွေးကောက်ပွဲကာလတုန်းကကျွန်တော်လည်းမြန်မာပြည်မှာသတင်းယူဖို့ရောက်နေပါတယ်အရင်ရွေးကောက်ပွဲတွေမှာတွေ့မိကြုံဘူးတဲ့သူတွေကိုကျွန်တော်မိခဲ့ပူပါတယ်သူတို့တွေ့ကြုံရဆိုရင်တော့2015ခုနှစ်ရွေးကောက်ပွဲဟာလူတွေကအရန်ကိုတက်ကြွတယ်ဒီ1990ရွေးကောက်ပွဲလိုပဲရက်ကွက်ဒီမှာလူတွေတော်များများမဲထွက်ပြီးကြတယ်လူတွေကအပြောင်းလဲကိုလည်းလူးကြပါလေမနေ့ကလေးကမေယုံနေမှာတန်းစီစောက်ပြီးတော့မဲပေးကြပါတယ်ဒါကထူးခြားချက်ပါတကယ်လည်းပဲ NLD ပါတီကတောင်ပြူကမ်းပြူအပြတ်သက်ကိုအနိုင်ရခဲ့ပါတယ်အခုဒါက9နှစ်ကြာခဲ့ပါပြီအပြောင်းလဲကိုအားမရတဲ့အတန်တွေလည်းကြားလာရပါတယ်အခုဒီလာမယ့်2020ရွေးကောက်ပွဲမှာတော့မဲပေးမှုအခြေအနေကဘယ်လိုရှိမလဲအရင်2015လောက်လူတွေထွက်လာကြမလားကိုစိုးဘယ်လိုယူဆထားလဲဗျ
ဟုတ်တယ်2020ရွေးကောက်ပွဲကမဲထဲတဲ့လူအကြီးအတွက်ကဟိုဗုဒ္ဓတန်းဆောက်ပေါ့နော်ဒီမဲပေးမဲ့လူအကြီးအတွက်ကပိုနေသွားနိုင်ပါတယ်အဲအဲ့ဒါကောင်းတဲ့လက္ခဏာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်အမြင်ရတော့ကားသူတွေအဲသဘောတူခြင်းမတူဘူးနဲ့ဒီ2020ရွေးကောက်ပွဲအနေထားကမဲပေးသူတွေအတွက်အခွင့်အလမ်းပိုးလာပါတယ်အခွင့်အလမ်းဆိုတာဘာလဲဆိုတော့ပါတီတွေရှင်ပြိုင်တဲ့ပါတီတွေပိုးလာတယ်2015တော့ရှင်းပါတယ်အဲဒီအရင်အဲအာနာယအစိုးရအဲအတိုက်ခံဒီဟာဝဲလာတာအခုကကြတော့ပို့ပြီးတော့နောက်လူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတာနေပြီးတော့လူကိုကြည့်ဆိုတဲ့ဟာဝင်လာတယ်အတွေးတွေဝင်လာနောက်ပြီးတော့ issue တွေပေါ့အကြောင်းအရာတွေပေါ့မဟုတ်လူတွေကအာယုံဆိုင်မှုအများကြီးတော့မဟုတ်သေးဘူးလို့တော့ပို့လာတယ်နောက်ရှင်ပြိုင်တဲ့ပါတီတွေလည်းပိုလာတယ်အဲအဲ့ဒီအခါကျတော့ကျွန်တော်ကမဲပေးခွင့်ရှိတဲ့လူကျွန်တော်မှမိချက်စရာတွေပိုလာတယ်အဲ့တော့ပိုပြီးအခွင့်အလမ်းများတယ်ကျွန်တော်ကတော့ပိုပြီးတော့ မဲပေးတာကိုပို့လှုပ်စေချင်ပါတယ်အဲ့ဒီလိုနေရာမျိုးမှာလူများကောင်းတိုင်းကောင်းနေရာမတူပါဘူးကိုယုံကြည်ချက်နဲ့ကိုယ့်ဘက်ကိုတိတ်ပါရွေးချယ်ပြီးတော့အဲ့ဒီလူဟိုကိုဖြစ်စေချင်တဲ့ကိုယ်စလဲကိုယ်စလဲလောင်းဒါမှမဟုတ်နောက်ဆုံးကိုဖြစ်စေချင်တဲ့ကိုယ်စလဲလောင်းကကိုဖြစ်စေချင်တဲ့အကြောင်းအရာတွေကိုမလုပ်သေးဘူးဆိုရင်တော့မှသူတို့တွေကိုခင်ဗျားတို့တော့ဒါရီလုပ်ပါဆိုတဲ့အဲဟိုကံပိမာပါဝင်ဆောင်ရွက်တာတွေသူတို့နှိုးစော်တာတွေစသဖြင့်အဲ့လိုမျိုးလုံးတင်ပါတယ်အဲ့ဒါကနိုင်ငံသားတယောက်ရဲ့တာဝန်ပါအာတော့ဒါကကျွန်တော်ဖြစ်စေချင်တာပါ2020ရွေးကောက်ပွဲအနေထားလက်ရှိတိုင်းနာသွားမယ်ဆိုရင်တော့ရွေးကောက်ပွဲကိုမဲထည့်မဲ့လူကတော့ရော့နိုင်ပါတယ်ဒါပေမဲ့မဲထည့်တဲ့သူရော့လို့ဂျာလက်အကောင်မထွက်ပါဘူးဒါတော့ဟိုပါတီတွေကသူ့ပါတီပါတီအင်အားနဲ့ပဲမဲဒီအဆုံးဖြတ်ဖြစ်သွားမှာ ਉਹ အဲ့တော့မဲများများထည့်ပြီးတော့ကိုယုံကြည်တဲ့ကိုစလဲလောက်ကိုယုံကြည်တဲ့နိုင်ငံရေးဝါဒကိုယုံကြည်တဲ့အကြောင်းအရာတွေနဲ့ဆက်ဆက်ပြီးတော့မဲထည့်ခြင်းသာလျှင်တိုင်းပြည်ကိုပိုအားကောင်းတဲ့ဒီမိုကရေစီတိုင်းပြည်ကိုပိုပြီးတော့ဒီထက်ပိုကောင်းတဲ့နိုင်ငံတစ်ခုကိုတုံ့ပို့နိုင်မှာဖြစ်ပါလေဗျာ
ဒါကတော့လာမယ့်2015ခုနှစ်ရွေးကောက်ပွဲနဲ့ပတ်သက်လို့မဲပီးရေးမဲမပီးရေးအငင်းပွားမှုပေါ်မှာအယူဆတွေသိနိုင်အောင်လို့ VUE ကနေပြီးတော့ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကပဲအပြောင်းအလဲတွေအတွက်ကိုယ့်ရဲ့လူဖွဲ့စည်းအတွက်ကိုယ့်နိုင်ငံအတွက်အသေးစားကမဲတပြားဖြစ်တယ်ဆိုတာကတော့အများပြည်သူလက်ခံထားကြတဲ့ကိစ္စပါဒီကြားထဲကမှဘာကြောင့်မဲမပြီးဘူးပြောဆိုလှှရှားမှုတွေဖြစ်လာတယ်လဲဆိုတာကိုသိနိုင်ဖို့အမေ့မြန်ခဲ့တာဖြစ်ပါတယ်လက်ခံဖြေကြားခဲ့တဲ့ No Vote Community ကကိုထွန်းလွင်းထက်ကိုရောနောက်သုံးသပ်ဆွေးနွေးပြီးတဲ့သတင်းစာဆရာကိုစင်ဝင်းကိုပါအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တားညစ်ဦးပါ